ဂျပန်ရေနဲ့ကြားမှာကုန်တင်သင်္ဘောကြီးတစ်စီးနဲ့မြန်မာသင်္ဘောသားတွေပါတဲ့ဓာတုပစ္စည်းတင်သင်္ဘောကြီးတစ်စီးတိုက်နေပြီးသင်္ဘောသား၃ဦးကြောက်ဆုံးနေပါတယ်။ကြောက်ဆုံးနေတဲ့သင်္ဘောသား၃ဦးလုံးဟာဂျပန်ကုန်တင်သင်္ဘောဘက်ကဖြစ်ပါတယ်။မနေ့ကအခုလိုတိုက်နေပြီး၃နိုင်ဒီပါအကြာဒီနေ့မနေ့အစောကြီးမှာဂျပန်ကုန်တင်သင်္ဘောနည်းလျုပ်သွားခဲ့ပြီးစုစုပေါင်းသင်္ဘောသား12ဦးတည်းက၃ဦးကိုရှာမတွေ့သေးပဲ၉ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန် NHK သတင်းဌာနရဲ့ဒီနေ့သတင်းမှာဖော်ပြထားပါတယ်။ဂျပန်နောက်ပိုင်းဆီကိုကူးကျွန်းပြင်ပဆီတိုကျွန်းမှာဂျပန်သင်္ဘောနဲ့ဝန်တိုက်ခဲ့မိတဲ့ဓာတုပစ္စည်းတင်သင်္ဘောကတော့နိုင်ငံခြားမှာမှတ်ပုံတင်လာတာဖြစ်ပြီးမြန်မာနဲ့တောင်ကိုရီးယားသင်္ဘောသားစုစုပေါင်း73ဦးပါကပျက်စီးနေမြုပ်တာတော့မရှိခဲ့ပါဘူး။ကားအစိတ်ပိုင်းတွေကိုတင်လာတဲ့ကိုဘီအခြေစားရဲ့ Prince Gaiyun Company ပိုင်ဂျပန်ကုန်တင်သင်္ဘောဘိုင်ယာကိုဘောကပျောက်ဆုံးနေတဲ့သင်္ဘောသား3ဦးကိုဂျပန်ကမ်းခြေဆောင်ကယ်ဆယ်ရေးဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။တောင်ကိုရီးယားကုမ္ပဏီ Huan A Shipping ပိုင်ဓာတုပစ္စည်းတွေသင်္ဘော SN Pioneer ဟာတရုတ်ကနေ acetic acid တွေကိုတင်ဆောင်ထွက်ခွာလာတာဖြစ်ပြီးဂျပန်နိုင်ငံအိုဆာကာမြို့ကိုသွားဂျပန်တောင်ပိုင်းကူရူရှိမာရေလက်ကြားထဲမှာဝန်တိုက်နေခဲ့တာပါခင်ဗျ